တရုတ်စစ်သွေးရေးနည်းပညာကုမ္ပဏီ Huawei အနေနဲ့စက်တင်ဘာလ15ရက်နေ့ကစလို့ကွန်ပျူတာမှတ်ဉာဏ် Semiconductors ချစ်ပြားတွေကိုအရင်ကလိုကမ္ဘာဈေးကွက်မှာအလွယ်တကူဝယ်ယူနိုင်တော့မှာမဟုတ်တာကြောင့်ကွန်ပျူတာ chips ပြားတွေမရှိဘဲနဲ့ Huawei ကုမ္ပဏီအနေနဲ့ smartphone တွေနဲ့ 5G ပစ္စည်းကိရိယာတွေတိစောက်နိုင်ဖို့အခက်အခဲရှိလိမ့်မယ်လို့စီးပွားရေးလေလာသုံးသပ်သူတွေကပြောပါတယ်။တရုတ်ကုမ္ပဏီ Huawei ကိုကွန်ပျူတာ chips ပြားတွေမရောချဖို့တခတ်ပိတ်ဆို့မှုတွေကိုအမေရိကန်တို့ကဩဂုတ်လတုန်းကချမှတ်ခဲ့တာဖြစ်ပြီးပေးဆိုမှုအရာအမေရိကန်နည်းပညာနဲ့ထုတ်လုပ်တဲ့ chip ပြားတွေကို Huawei ကိုရောင်းချမဲ့ဘဲကုမ္ပဏီမဆိုအမေရိကန်တို့စီကအထူးလိုင်စင်ရယူရမှာဖြစ်ပါတယ်။ Huawei ကိုကွန်ပျူတာ chips ပြားတွေရောင်းချနေတဲ့တောင်ကိုရီးယားနဲ့ထိုင်ဝမ်ကုမ္ပဏီတွေကလည်းအမေရိကန်တို့ရဲ့တက္ကသိုလ်အရေးကြီးပေးဆိုမှုအတိုင်းလိုက်နာလုပ်ဆောင်သွားမှာဖြစ်တာကြောင့်အင်ကာနီကစားလို့ chips ပြားတွေထောက်ပံ့တော့မှာမဟုတ်ဘူးလို့လည်းကြေညာထားပါတယ်။အမေရိကန်တို့ရဲ့တက္ကသိုလ်ပေးဆိုမှုကြောင့်ရေတိုမှာ Huawei အတွက်တခြားရွေးစရာလမ်းမရှိပေမဲ့ရေရှည်မှာတော့တရုတ်ကိုယ်တိုင်ကွန်ပျူတာ chips ပြားတွေထုတ်လွှင့်လာမှာကိုတော့အမေရိကန်တို့တားဆီးနိုင်မှာမဟုတ်ဘူးလို့လည်းလေ့လာသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ